မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်သူတွေတိုးလာနေတာနဲ့အမျှရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေတိုးမြှင့်သွားဖို့တာဝန်ရှိသူတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကပ်ရောဂါကာလချင်းမာခဲ့တဲ့ရွေးကောက်ပွဲနဲ့နောက်ဆက်တွဲရက်တွေမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တဲ့အတွက်ရောဂါကူးစက်မှုတွေတိုးလာမယ်လို့ကျန်းမာရေးပညာရှင်တွေခန့်မှန်းထားတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကန့်သတ်ချက်တွေမကြခင်တိုးမြှင့်သတ်မှတ်ဖို့ပြင်ဆင်နေတာပါ။ယောဂကူးစက်မှုတွေကိုထိန်းချုပ်နိုင်မှု14ရက်ကြာအိမ်ပြန်မထွက်ဖို့အပါအဝင်ကန့်သတ်ချက်တွေကိုစနေနေ့မှာစတင်မဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။နောမှာ28ကနေဒီဇင်ဘာ5ရက်အတွင်းနှစ်ပတ်ကာလမှာအဲ့ဒီပြည်သူတွေအိမ်မှာနေထိုင်ရန်စံကြားချက်ကတော့တနင်္ဂနွေလုံးအကျုံးဝင်မလားအဲဘယ်လိုလုပ်မလဲဆိုတော့ဒါကတော့အသေးစိတ်ကတော့နောက်ပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အဲ့ဆိုတော့အဲဒီကတော့နှစ်ရက်နှစ်ပတ်ပေါ့နော်နှစ်ပတ်လောက်ဒီလူတို့တို့လုံးဝတပြောင်းနဲ့တပြောင်းကုလူဆက်ဆံမှုဟိုမလောက်ခိုင်းဘူးအဲ့လိုမျိုးတမဖြစ်မနေရလွယ်ပြီးတော့ဆိုရင်အဲ့လိုလှုပ်ရှားဖြစ်ရောဂါကူးစက်မှုတွေကိုကူးစက်မှုတန်ပြာဖျက်တော့ဖို့ဆိုတာပြောရပါတယ
်ကူးစက်သူဦးရေတိုးလာနိုင်တဲ့အခြေအနေကြောင့်ကြိုတင်ပြင်ဆင်နေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်ကူးစက်သူတိုးလာတာနဲ့အမျှတည်ဆုံးသူအရေးအတွက်လဲတိုးလာနိုင်တာကြောင့်ယောဂါဖြစ်တယ်လို့ယူဆရင်ဆေးရုံဆေးကန်တွေကိုအချိန်မီပြသဖို့လည်းတတိပေးထားပါတယ်အခုတည်ဆုံးသူတွေက29ရာခိုင်နှုန်းလောက်ဟာဆေးရုံတက်ပြီး24နာရီအတွင်းမှာပဲတည်ဆုံးခဲ့တာဖြစ်ပြီးတော့အလောင်းဖြစ်တဲ့ဆေးရုံရောက်လာတာကတော့15ရာခိုင်နှုန်းလောက်ရှိတယ်လို့ပြောပါတယ်။ပြည်ရင်းမှာနေစဉ်ကူးစက်သူ1000ဝန်းကျင်နဲ့တည်ဆုံးသူတွေနေတိုင်းလို့လို့ရှိနေတဲ့အချိန်မှာမလို့ဝဖက်အိမ်ပြန်မထွက်ဖို့အပါအဝင်နေမီဖြတ်ကျော်ခရီးသွားလာခွင့်တွေကိုပါကန့်သတ်ခဲ့တာပါ။ဒါပေမဲ့လည်းအခုရက်သက်တစ်ပတ်ကစားလို့အကြောင်းကိစ္စရှိလို့ခရီးသွားရမယ်ဆိုကိုဗစ်ရောဂါဘူးကင်းစင်ကြောင့်ကျန်းမာရေးထောက်ခံချက်နဲ့နေမီဖြတ်ကျော်ခွင့်ပေးတော့မှာဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။နောမှာနောက်ဆုံးပတ်မှာကျွန်မတို့ယောဂါကူးစက်မှုတွေကိုအခြေအနေကိုကြည့်ပါမယ်။ကြည့်ပြီးတော့ခါကြဒီမှာသူရဲ့ပြုဆက်ပြန်နှံ့မှုအခြေအနေကောင်းမွန်လဲဆိုလို့ရှိရင်သက်ဆိုင်ရာမလို့နဲ့မြို့နယ်မှာကိုဗစ်ကိုစစ်မယ်စစ်ပြီးလို့ရှိရင် negative ဖြစ်ပြီဆိုသူသွားချင်တဲ့မြို့နယ်တွေသက်ဆိုင်ရာတိုင်းနဲ့ပြည်နယ်ကိုသွားခွင့်ပေးမယ်ပေါ့နော်။အဲ့ဒါဆိုတစ်လျှောက်လုံးမှာသူရဲ့ဒီထောက်ဆံစာကိုပြသွားမယ်။ကျသွားတဲ့အတွက်ကြောင့်ထပ်ပြီးတော့သူ့ကိုစစ်ဆေးရောက်တဲ့တိုင်းနဲ့ပြည်နယ်မှာသူ့ကိုဖော်ရမီထပ်လို့ပြမလို့တော့ဘူးပေါ့နော်ဒီလိုပုံစံနဲ့ဒါလုံးမှာဖြစ်ပါတယ်။ဒါကလည်းရှင်းသွားခွင့်ရအတိုင်းတိုင်းရှိမှာဖြစ်ပါတယ်ဒီခု negative ဖြစ်ထားတဲ့ဥစ္စာကဘယ်လောက်ထိ benefit ဖြစ်ပါလဲ။တစ်လလားနှစ်ပတ်လားတစ်ပတ်လားသုံးရက်လားစသဖြင့်ဒါမျိုးတွေရတယ်ဒါကတော့အသေးစိတ်တွေဆက်ပြောအစီအစဉ်ရေးဆွဲအောင်မှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အခု negative ဖြစ်ခြင်းအပြီးအခုစမ်းသပ်တဲ့အချိန်မှာ negative ဖြစ်ခြင်းဖြစ်ပါတယ်။မနေ့က negative တစ်ပတ်က negative လို့ဆိုလို့တာမဟုတ်ပါဘူး။အဲ့ဒါလည်းသိစေချင်ပါတယ်တချို့တွေကပြည်သူလူထုတွေကနားလည်မလွယ်ပြီးတဲ့ခါကျတော့ negative ဖြစ်ပြီဆိုလို့ရှိရင်သက်သက်လုံးမဲ့ negative လိုမျိုးလိုမျိုးယူဆတတ်ကြလို့ဖြစ်ပါတယ
်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့နိုင်ငံစီးပွားရေးတရားမှုအပေါ်ကုစားနိုင်ဖို့စီစဉ်ဆောင်ရွက်နေတဲ့အကြောင်း online မိန့်ခွန်းမှာပြောထားပါတယ်
ရရှိစီးပွားရေးလုပ်ငန်းတွေအတွက်လည်းဒါကျမတို့စီစဉ်ထားပြီးတာတော့ဒါတော့မှမပြောရလို့ရှိရင်နှစ်လပိုင်းနေကကျမတို့ကိုဗစ်ရောဂါကိုစပြီးရင်ဆိုင်ရတော့မယ်ဆိုပြီးတော့ဒီကမ္ဘာကျန်းမာရေးအဖွဲ့ကတောင်းမှာဒါကမ္ဘာလူနဲ့ဆိုင်တဲ့ကာယရောဂါကြီးလို့မကြေညာခင်ကလေးကကျမတို့စီးပွားရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကျမတို့အနေနဲ့ပြည်သူတွေမထိခိုက်အောင်လို့စီစဉ်ရမလဲဆိုတာစပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်အဲ့ဒီအစီအစဉ်တွေကိုလည်းတစ်ဆင့်ပြီးတစ်ဆင့်လိုအပ်တယ်လို့ကျမတို့အကောင့်ထဲပေါ်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့အစိုးရမလုံမနဲ့တတိယတော့ရှိပါ။ပြည်သူတွေအနေနဲ့ကိုကျမရေကိုပဲတတိပြုပြီးတော့ဂရုစိုက်စေချင်ပါတယ်
။ကျမရေနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မော်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1625ဦးနဲ့ကူးစက်သူအတူပြုလူနာ9,930ဦးရှိနေပါတယ်။ဒေတာရဲကာယောဂါကူးစက်မှုကိုရှော့ချနိုင်မှုအတွက်လည်းလူများစုဝေးလေးရှိတဲ့ဈေးတွေထဲမှာကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။